မြန်မာနိုင်ငံမှာလက်လက်ခံပြီးပကတိကြောင့်ထွက်ပြေးနေရတဲ့ဒုက္ခတွေအရေးသတင်းယူနေတဲ့တိုင်းရင်းသားသတင်းသမားတူမကြသေးရင်တော့စစ်တပ်ရဲ့ထိုးစစ်အတွင်းတည်ဆုံးတဲ့အကြောင်းပြည်သူနိုင်ငံအခြေစိုက်နယ်စည်းမချသတင်းသမားများအဖွဲ့ RSF ကသတင်းထုတ်ပြန်ပါတယ်။အရသားတွေထိခိုက်တည်ဆုံးမှုမှာတာဝန်ရှိတဲ့ဆရာနာပိုင်တွေပေါ်နိုင်ငံတကာကအရေးယူတင်ခတ်မှုတွေတွန်းမြင့်ဖို့လည်းတိုက်တွန်းထားတာပါ။မြောက်ရီခရိုင်လေးခေကော်ဒေသမှာလက်နက်ကင်အင်အားစုတွေပေါ်ပြင့်မှတ်ထားထိုးစစ်ဆင်နေတဲ့စစ်တပ်ရဲ့လက်နက်ကြီးကြီးစားဥပဒေကိုထိမှန်ပြီးပြီးခဲ့တဲ့စနေနေ့မှာပဲဖက်ဒရယ်သတင်းချန်နယ်အေဒီတာဆိုင်းဝဲအောင်တည်ဆုံတာလို့လည်းအင်ကာနေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလူမှုပေါ်စစ်တပ်ရဲ့ထိတ်လန့်တုံ့လုပ်ပွဲရလူရည်တွေကိုဖော်ထုတ်နိုင်မှုစ조사ရင်းသတင်းသမားဆိုင်းဝဲအောင်အသက်ပေးခဲ့ရတာအခြေအနေမဖြစ်သင့်မဲ့ဆရာနာမည်ရဲ့ရက်စက်တဲ့လူရည်တွေအဆုံးသတ်နိုင်အောင်နိုင်ငံတကာတန်းဝန်းကဖိအားပေးဖို့လဲ RSF ဖွဲ့ရဲ့အာရှပစိဖိတ်ရေးရတာဝန်ခံဒန်နီယယ်ဘတ်စတကတိုက်တွန်းထားတာပါ။ဒါကဒင်းနှစ်ပတ်မပြည့်ခင်မှာပဲသတင်းသမား2ဦးဆရာနာမည်လက်ချက်နဲ့တည်ဆုံးခဲ့ရတာလို့လဲပြောဆိုခဲ့ပါတယ်။ဒီဇင်ဘာလ14ရက်နေ့ကလည်းရန်ကုန်မြို့မှာလူမျိုးရေးတပ်ဖွဲ့ဖြန့်စီသွားပြီးတဲ့နောက်အလွတ်တန်းဓာတ်ပုံဆရာကုဆုံးနိုင်တည်ဆုံးခဲ့ရပူပါတယ်။